Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့တရှိများရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ14ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို line to meter 16925ရိုးအနေနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျမကတော့စုမြတ်မှာပါရှင်အမေရိကန်ပြည်ထောင်စုမှာ2015အတွက်အစိုးရ3ရှိတ်ကိုစီနေထက်လွတ်တော်ကအတည်ပြုပေးလိုက်တဲ့အတွက်သမ္မတလက်မှတ်ထိုးဖို့ပဲလိုပါတော့တယ်အင်ဒိုနီးရှားနိုင်ငံမှာတော့တောက်ချနေတဲ့ကမြေပြိုမှုအတွင်မှပျောက်ဆုံးနေစေလူပေါင်း80ကျော်ကိုဆက်ကရိယာကြီးတွေသတ်စတင်တုံးပြီးတော့ရှာဖွေနေကြပါပြီ။ဒီလိုနိုင်ငံကသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့2015ရွေးကောက်ပွဲအကြိုလှုပ်ရှားမှုအဖြစ်အဓိကအတိုက်ခံပါတီဖြစ်တဲ့ NLD ပါတီရဲ့မြန်မာနိုင်ငံအဝန်တိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလူမှုဆောင်100ကျော်တက်ရောက်တဲ့အစည်းအဝေးနဲ့ပတ်သက်လို့
သုံးချက်ချက်ဒီထဲကအဓိကလို့ပြောရင်တော့ဈာဈာရွေးကောက်ပွဲတော့အငယ်လေးဖြတ်မှတ်ခဲ့တဲ့မူ300အဲ့ဒါကဖွဲ့စည်းပုံတရားဝင်ပြင်ဆင်ရေးနော်တိုင်းရင်းသားအမျိုးသားညီညွတ်ရေးအဲ့ဒီမူတွေကို
NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းပြောကြားချက်ပါအသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါကြာအပြင်မလေးရှားနိုင်ငံမှာတရားမဝင်ဝင်ရောက်လာသူတွေကိုဝင်ရောက်ဖမ်းဆီးအရေးယူနေပြီးအကြမ်းဖက်တပ်ဖြတ်မှုတွေကိုလည်းစုံစမ်းစစ်ဆေးတဲ့အကြောင်းသတင်းဆောင်မနဲ့အတူနေတဲ့ကူတဲ့တဲ့ချင်းတပုံးနဲ့လည်းနောက်ပိုင်းမှာတင်ဆက်ပေးအောင်မှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာအစိုးရအသုံးစေအတွက်ဒေါ်လာ 1.1 ထရီလီယံဘတ်ဂျက်ကိုစီနေထက်လွတ်တော်ကအတည်ပြုပေးခဲ့ပါတယ်။ရန်နေချီနိုင်ငံရေးအရာကစားကွက်တွေပြည်ထောင်စုအစိုးရရဲ့လုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်သွားနိုင်တဲ့ချိန်ချမှုတွေရှိခဲ့ပြီးတဲ့နောက်မှာပဲစနေနေ့ညတော့ကဒီ2015ဘတ်ဂျက်အသုံးစေကိုအထက်လွတ်တော်မှာထောက်ခံမဲ56မဲကန့်ကွက်မဲ40နဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လွတ်တော်မှာအတည်ပြုနိုင်ခဲ့တဲ့ဘတ်ဂျက်ဥပဒေကြမ်းကိုအင်ပီရိုကိုပို့မှာဖြစ်ပြီးတော့သူစီရောက်လာရင်တော့ဥပဒေဖြစ်အောင်လက်မှတ်ထိုးပေးမှာဖြစ်တယ်လို့သမ္မတဘရက်ဥပမာကပြောခဲ့ပါတယ်။အခုအတည်ပြုလိုက်တဲ့ဘတ်ဂျက်က2015စက်တင်ဘာလကုန်အထိအစိုးရလုပ်ငန်းအားလုံးဒီပါအတွက်အသုံးစရိတ်ရမှာဖြစ်ပေမဲ့အမိမြေလုံခြုံရေးဆိုင်ရာအသုံးစရိတ်ကတော့ February 29ရက်နေ့အထိပဲရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်နေထိုင်နေသူတန်းနဲ့ချီကိုနေရက်ပြန်မပို့ဖို့သမ္မတအခွင့်အာဏာနဲ့ဆုံးဖြတ်ခဲ့တဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒကိုအဲ့ဒီအချိန်ကျရင်သမ္မတနောက်ပြန်ဆုတ်အောင်လို့ဖိအားပေးနိုင်ဖို့ Republican တွေဘက်ကရည်ရွယ်လုပ်တာလည်းဖြစ်ပါတယ်။ဘတ်ဂျက်ဥပဒေကြမ်းထဲမှာသူမကြိုက်တဲ့ကန့်သတ်ချက်တွေပါဝင်နေပေမဲ့ကျန်းမာရေးဆောင်ရှားမှု၊ရာသီဥတုပြောင်းလဲမှု၊ကလင်းငယ်တွေအတွက်ပညာရေးနဲ့အလောက်ကန်တိုးတက်ရေးတွေအတွက်ကိုရှေ့တိုးနိုင်မယ်လို့အာမခံထားတဲ့အချက်တွေလည်းပါဝင်ပါတယ်လို့သမ္မတ Obama ကပြောကြားခဲ့ပါတယ်။2015ဘတ်ဂျက်ဥပဒေကြမ်းကိုအောက်လွှတ်တော်မှကြာတာရင်းနေတော့ကအတည်ပြုခဲ့ပါတယ်ရှင်
။ပြည်တွင်းနိုင်ငံမှာကျင်းပတဲ့ရာသီဥတုဆိုင်ရာကုလသမဂ္ဂအစည်းအဝေးမှာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလာမယ့်နှစ်ပြင်သစ်မှာကျင်းပမယ့်တက္ကသိုလ်လုံးဆိုင်ရာရာသီဥတုဆွေးနွေးပွဲအစီအစဉ်အတွက်သဘောတူညီချက်ရခဲ့ပါတယ်။အစောပိုင်းကတော့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးတွေဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကတာဝန်ယူဖို့ပြက်ကွက်မှုတွေရှိခဲ့တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဝေဖန်ဆွေးနွေးချက်မူကြမ်းတွေကိုလက်မခံခဲ့ပေမဲ့နောက်ဆုံးမှာလီမားလို့ခေါ်တဲ့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးဆိုင်ရာသဘောတူညီချက်ကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ရာသီဥတုပူနွေးမှုပြဿနာကင်တွယ်ဖြေရှင်းရေးနဲ့ပတ်သက်ပြီးနိုင်ငံတိုင်းယူရမယ့်တူညီတဲ့တာဝန်တွေရှိပေမဲ့ကွဲပြားတဲ့တာဝန်ယူမှုတွေလည်းရှိတဲ့အကြောင်းရေးထားတဲ့စာပိုက်ပေါ်ကိုယ်စားလှယ်တချို့ရဲ့စိုးရိမ်ပူပန်မှုတွေဖော်ရှားနိုင်ဖို့ဒီစာပိုက်ကိုနောက်ဆုံးသဘောတူညီချက်မူကြမ်းတွေကနေဖော်ရှားခဲ့ပါလိမ့်။နောက်နှစ်ဒီဇင်ဘာလပြင်သစ်မှာကျင်းပမယ့်ထိပ်သီးစည်းဝေးပွဲမှာကမ္ဘာကြီးပူနွေးမှုဖြေရှင်းမှုနိုင်ငံတိုင်းကနိုင်ငံအလိုက်ရေးဆွဲထားတဲ့စီမံကိန်းတွေကိုတင်ပြကြရမှာဖြစ်ပါလိမ့်။ဒါပေမဲ့ဒီသဘောတူညီချက်မှာအတော့ကိုအားနည်းတဲ့အချက်တွေရှိတယ်လို့ကမ္ဘာသဘာဝသက်ရှိရမုံငွေအဖွဲ့ရာသီဥတုဆိုင်ရာဥဆောင်မှုလုပ်ငန်းအကြီးအကဲ Samantha Smith ကဝေဖန်ခဲ့ပါတယ်။နောက်ဆုံးမူကြမ်းကိုအတည်ပြုနိုင်ဖို့အတွက်ဆွေးနွေးပွဲပြီးဆုံးရမယ့်တောက်ကြာနေ့ကလေးကနိုင်ငံတကာကိုယ်စားလှယ်တွေအကြိမ်နဲ့ဆက်ဆွေးနွေးနေကြရတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာမိုတီထန်စွာရွာလို့တောက်ကြာနေ့တုန်းကမြေပြိုမှုအတွင်းမှာပျောက်ဆုံးနေစေလူပေါင်း80ကျော်ကိုဆက်ကရိယာကြီးတွေစတင်သုံးပြီးတော့ရှာဖွေနေကြပါပြီ။မြေပြိုကျတဲ့ Central Java ပြည်နယ်ကိုသမရဂျိုကိုဝီဒိုတို့ဒီကနေ့တနင်္ဂနွေနေ့မှာလာကြည့်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်လှုပ်ကြဖို့အလေးထားပြောကြားသွားခဲ့ပါတယ်။ရွှေမြေတွေအပြည့်အစည်းတွေကြားမှာပိတ်မိနေနိုင်တဲ့သူတွေကိုကယ်ဆယ်ရေးတွေကလက်တွေအပြည့်လှုပ်ထားတဲ့ပစ္စည်းတွေကိုသုံးပြီးတော့ရှာဖွေခဲ့ကြတာပါ။မြေပြိုကျမှုအဓိကဖြစ်တဲ့ဂျမ်ပလန်းရွာမှာဒီကနေ့စီးရင်အရာအသေးဆုံးသူ24ယောက်ထဲမှနေရှိပြီးတော့84ယောက်ပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ 15ယောက်ကိုကယ်ဆယ်နိုင်ခဲ့တယ်လို့သဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးအဖွဲ့ကလည်းပြောပါရယ်အဲ့ဒီထဲက7ယောက်ကတော့ပြင်းထန်တဲ့ဒဏ်ရာတွေနဲ့ဆေးရုံတင်ထားရပါတယ်အင်ဒိုနီးရှားနိုင်ငံမှာမိုးရာသီစတင်နေပြီဖြစ်ပြီးတော့ဒီလိုအချိန်မျိုးမှာမိုးတီးထန်စွာကျော်တဲ့အတွက်မြေပြိုမှုတွေဟာဖြစ်လေရှိပါတယ်စနေနေ့တုန်းကလည်းမိုးတွေရွာနေတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင်
ဂျပန်နိုင်ငံမှာဒီကနေ့တတိယနေ့မှာကျင်းပတဲ့အထွေထွေပြည်သူ့ဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေကမဲပေးခဲ့ကြပြီးလက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သူ့ရဲ့ Liberal Democratic LDP ပါတီတွေကဆက်ပြီးတော့အာဏာရနိုင်မယ့်အလားအလာရှိနေပါတယ်။ဒီမဲပေးပွဲကို Mr. Abe ရဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့လူထုဆန္ဒခံယူပွဲဖြစ်နေဖော်ပြခဲ့ပြီးကြိုတင်စစ်တမ်းတွေနဲ့လေ့လာသူတွေရဲ့ခံမှန်းချက်အရအာဏာရ LDP ပါတီနဲ့ညွန်ပေါင်းအဖွဲ့တွေကအောက်လွှတ်တော်ရဲ့အမှတ်နေရာ485နေရာတွေက300ကျော်ရနိုင်ပါလေအခုနောက်ဆုံးမဲဆန္ဒရှင်တွေရဲ့လက်ရှိဝန်ကြီးချုပ်မစ္စတာအာဘေပေါ်ထောက်ခံမှုအရမစ္စတာအာဘေဟာဂျပန်နိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍကိုနေရာတကျပြန်ပြီးစီမံခန့်ခွဲနိုင်ဖို့နဲ့တိုင်းပြည်ရဲ့ကျွေးမီဝင်ထုတ်ကိုလျှော့ချဖို့အပါအဝင်ခက်ခဲတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအကောင့်ထည့်ဖော်ဖို့အတွက်နောက်ထပ်၄နှစ်တာတည်တမ်းတာဝန်ထမ်းခွင့်ကိုအနှင်းပေးနိုင်မှာဖြစ်ပါလေ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ် American ပြည်တော်စုမှတရားဥပဒေစိုးမိုးရေးဆိုင်စာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်မြို့တော်များများမှစနေနေ့ရုံးကလုပ်ခဲ့တာမှလူပေါင်းထောင်တောင်းချီပါဝင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရဲတွေရဲ့လက်ချက်နဲ့လက်နက်မဲ့လူမဲတွေတေဆုံးခဲ့ရတဲ့အတွက်အခုလိုမျိုးခြိတဲ့ဆန္ဒပြပွဲတွေကိုလုပ်ခဲ့ကြတာပါ။အားလုံးအတွက်တရားမျှတစေရေး Justice for All လို့နာမည်ပေးထားတဲ့ဝါရှင်တန်မြို့တော်ကခြိတဲ့ပွဲမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာတေဆုံးခဲ့ရတဲ့ Michael Brown, Eric Garner, Tamir Rice နဲ့ Trayvon Martin တို့ရဲ့မိဘဆွေမျိုးတွေလည်းပါဝင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတို့ကလူမဲတွေရဲ့အသက်တွေဟာလည်းတန်ဖိုးရှိပါတယ်လို့ရေးထားတဲ့စိုက်မှုတွေကိုကန်ဆောင်ပြီးတော့သမရအင်ဂျီရောကနေလွှတ်တော်အဆောက်အဦရှိရာနာအထီကိုခြိတဲ့ခဲ့ပါတယ်။ဒီဆန္ဒပြပွဲကိုအဓိကစီစဉ်တဲ့ခွင့်ရေးလှုပ်ရှားသူ El Shabden နဲ့ဒီတေဆုံးသွားသူတွေရဲ့မိသားစုဝင်တွေကလည်းလွှတ်တော်အဆောက်အဦနာမှာမိန့်ခွန်းပြောခဲ့ကြပါတယ်။နယူးယောက်မြို့မှာလဲတန်းနဲ့ချီတက်ဆန္ဒပြပွဲလို့နာမည်ပေးထားတဲ့ဒီဆန္ဒပြပွဲမှာလူပေါင်းအများအများပါဝင်ခဲ့ပါတယ်။ Boston, Chicago နဲ့ San Francisco မြို့တွေမှာလဲအလားတူဆန္ဒပြပွဲတွေစနေနေ့ကရှိခဲ့ပါတယ်။ Missouri ပြည်နယ် Ferguson မြို့မှာအသက်18နှစ်အရွယ်လူမဲလူငယ် Michael Brown ကိုပြစ်ခတ်ခဲ့တဲ့လူပြူရဲကို Jury လူကြီးအဖွဲ့ကကင်းလွတ်ခွင့်ပေးခဲ့ပြီးတဲ့နောက် November လတည်းကစလို့တနိုင်ငံလုံးမှာဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်ရှင်။
ဟေတီနိုင်ငံမှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့လက်ရှိဝန်ကြီးချုပ် Laurent Lamont ဟာယာရုကနှုတ်ထွက်လိုက်ရပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းပြောခဲ့တဲ့မိန့်ခွန်းမှာသူ့အနေနဲ့တာဝန်ပြီးမြောက်သွားတယ်ဆိုတဲ့သဘောမျိုးနဲ့ယာရုကထွက်မှာဖြစ်တယ်လို့သူကပြောခဲ့ပါတယ်။ဆန္ဒပြပြည်သူတွေကတော့သမရ Michael Martelly နဲ့ဝန်ကြီးချုပ် Laurent Lamont တို့နှစ်ယောက်လုံးယာရုကနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။သမရ Michael Martelly အနေနဲ့တရားမျှတမှုမရှိဘဲအစိုးရကိုလုတ်ပိုင်ခွင့်ဆန္ဒမဲပေးနိုင်တဲ့ဥပဒေနဲ့နိုင်ငံကိုအုပ်ချုပ်ခွင့်ရကျင်တဲ့အပေါ်အတိုက်ခံနိုင်ငံရေးသမားတွေကဝေဖန်ဆွဆွဲမှုတွေရှိခဲ့ပါတယ်။ဟေတီနိုင်ငံမြို့တော် Port-au-Prince မှာအခုသတင်းပတ်တွေဆန္ဒပြပွဲတွေနဲ့အတူဆန္ဒပြသူတွေအပေါ်အကြမ်းဖက်မှုတွေတိုးလာပြီးစနေနေ့ကတော့ဆန္ဒပြပြည်သူတို့တိုက်ဆုံခဲ့မှုတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့ဟေတီဝန်ကြီးချုပ်နဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းဖို့သမ္မတကကော်မရှင်ဖွဲ့ပြီးအရေးယူဆောင်ရွက်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဒီနိုင်ငံကတပ်ဖွဲ့ဝင်အများစုတက်ရောက်ထွက်ခွာသွားဖို့တရင်နှစ်ပတ်လောက်ပဲလိုတော့ချိန်မှာစစ်သွေးကြွတွေရဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတဲ့အတွက်နိုင်ငံရေးလုံခြုံရေးအပေါ်စိုးရိမ်စရာဖြစ်နေပါတယ်။စနေနေ့ရုံးကအာဖဂန်စစ်တပ်ဝန်ထမ်းတွေပါဝင်တဲ့ဘတ်စကားကိုဘုံးခွဲမှုအပါအဝင်တာလီဘန်တို့ရဲ့ပစ်ခတ်မှုအသေးခံဘုံးခွဲမှုတွေကြောင့်20လောက်သေဆုံးခဲ့ပါတယ်။ဘုံးပေါက်ကွဲမှုကြောင့်6ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့အများအပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလကုန်မှာနိုင်ငံဆောင်ကပူးပေါင်းတပ်ဖွဲ့ဝင်တွေနိုင်ငံထဲကနေတက်ရောက်သိမ်းဖို့ရှိနေချိန်မှာတာလီဘန်တွေကကာဘူးမြို့တော်မှာတိုက်ခိုက်မှုတွေကိုတိုးမြှင့်လုပ်နေတာပါ။ပူးပေါင်းတပ်တွေထွက်ခွာသွားပြီးနောက်ပိုင်းမှာအမေရိကန်တပ်သားအများစုပါဝင်တဲ့နိုင်ငံသားတပ်ဖွဲ့ဝင်ပေါင်း 13,000 လောက်ပဲအာဖဂန်နစ္စတန်မှာကျန်ရှိမှာဖြစ်ပါတယ်ရှင်
။မြကိုရီးယားနိုင်ငံမြို့တော်ပျော်ရွှမ်းမှာကျင်းပတဲ့သတင်းညီလာခံတစ်ခုမှာအမေရိကန်နိုင်ငံသားတစ်ယောက်တက်ရောက်ပြီးတော့အမေရိကန်နိုင်ငံရဲ့ပြည်တွင်းရေးနိုင်ငံခြားရေးမူဝါဒတွေနဲ့လူ့ခွင့်ရေးဆိုင်ရာ မှတ်တမ်းတွေကိုရှုံချဝေဖန်ခဲ့ပါတယ်။အယ်ပါဆူမျိုးကအသက်29နှစ်အရွယ်အာထူရိုပီယာမာတီနက်စ်ဆိုသူကသတင်းထောက်တွေကိုပြောဆိုရမှာမြောက်ကိုရီးယားနိုင်ငံကိုတရားဝင်ဝင်ရောက်ခဲ့ပြီးတော့သူ့အနေနဲ့ဗင်နီဇွဲလားမှာနိုင်ငံရေးခွလွန်ခွင့်တောင်းကျင်တယ်လို့ပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုသူဘယ်လိုဝင်ခဲ့တယ်လဲဆိုတာနဲ့နိုင်ငံတွေကထွက်ခွာခွင့်ရမရဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားနိုင်ငံဘက်ကတော့သူဟာပြီးခဲ့တဲ့လကတရုတ်နိုင်ငံဘက်ကနေဝင်ရောက်လာခဲ့တယ်လို့ပြောဆိုထားပါတယ်။သူ့ရဲ့မေပက်ထရီရှာမာတီနက်စ်က CNN ကိုပြောဆိုရမှာတော့သူ့သားဟာဘိုက်ပိုလာရောဂါခံစားနေရပြီးတော့ဆေးရောဂါကိုဆေးရုံကဆင်းပြီးတဲ့နောက်နိုဝင်ဘာလကတရုတ်နိုင်ငံကိုခီးထွက်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။သူသားဟာမြောက်ကိုရီးယားကိုရေကူးဝင်ရောက်ဖို့အစောပိုင်းကကြိုးစားခဲ့ပေမဲ့သူ့ကိုဖမ်းမိပြီးတော့အမေရိကန်နိုင်ငံကိုပြန်ပို့ခံရလို့ဆေးရောဂါကူးဆေးရုံမှာကုသခံခဲ့ရတယ်လို့လည်းပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဆိုရှယ်လစ်ဆန်နဲ့စနစ်ကြောင့်သူကလိုမြောက်ကိုရီးယားကိုရွေးချယ်ခဲ့ပြီးတော့နောက်ပိုင်းမှာဗင်နီဇွဲလားနိုင်ငံကိုသွားပြီးနိုင်ငံရေးခွလုံခွင့်တောင်းဖို့စီစဉ်တယ်လို့အထူရိုကပြောခဲ့ပါတယ်။
ဆူဝက်စ်တူမြောင်းထဲမှာဒီငါဖန်တင်မော်ဒစင်းနဲ့နောက်တင်မော်ဒစင်းတိုင်းပြီလို့တငါတဲ့၁၁ယောက်တည်းဆုံးသွားတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့မှဒီ၁၁ယောက်ကိုရေထဲကနေပြီးတော့ကယ်ဆယ်ယူနိုင်ခဲ့ပေမဲ့၁၈ယောက်ထက်မနည်းဟာတယောက်ဆုံးနေဆဲဖြစ်တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။တိုက်မိတဲ့နောက်တင်မော်ကတော့ပနားမအလံလွှင့်ထားတဲ့တန်ချိန်၂သိန်း၂000ရှိတဲ့ကုန်တင်တင်မော်ဖြစ်တယ်လို့ AP သတင်းကပြောပါတယ်။အဲ့ဒီတင်မော်ဟာအီတလီစိတ်ကန်းကနေပြီးတော့ထွက်လာခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ရှင်။
တနင်္ဂနွေနေ့နောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြေညာပေးခဲ့ကြတာပါ VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်တောတာရှင်များရှင် VOA ရဲ့2015ပြည့်ကတိန်းကိုလက်ဆောင်အဖြစ်တောင်းယူလို့ရင်ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးစာရေးသားပေးဖို့တောင်းယူကြဖို့အတိပေးအပ်ပါတယ် VOA မြန်မာပိုင်းဌာနကိုဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်သစ်တာအမှတ်855ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေစာရေးသားတောင်းယူနိုင်ကြပါရဲ့ရှင်ခုဆက်လက်ပြီးပြည်ရင်းသတင်းတစ်ပုဒ်တင်ပြပါမယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်2015ရွေးကောက်ပွဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားယဉ်ကြားစေရေးနဲ့တိုင်းရင်းသားအရေးစားတဲ့2010ကြားဖြတ်ရွေးကောက်ပွဲတွေကချမှတ်ခဲ့တဲ့မူတွေအတိုင်းကိုင်းဆောင်ပြီးဆက်ဆောင်ရွက်သွားဖို့ဗဟိုအလုံးမှုဆောင်တွေကဆုံဖြတ်ချက်ချမှတ်လိုက်တယ်လို့ဗဟိုအလုံးမှုဆောင်တူဦးကပြောပါရယ်2015ရွေးကောက်ပွဲအကျိုးလှူရှာမှုအဖြစ်အတိတ်ကအတိုက်အခံပါတီဖြစ်တဲ့ NLD ပါတီရဲ့မြန်မာနိုင်ငံသဝန်းတိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလုံးမှုဆောင်တရားကျော်တက်ရောက်တဲ့အစည်းအဝေးမှာဆုံဖြတ်လိုက်ကြတာပါအသေးစိတ်ကိုဆက်သွယ်ဆုံးဆန်းထားတဲ့မဆုမုံကပြောပြပေးပါရှင
်2015အကြိုရွေးကောက်ပွဲပြင်ဆင်နိုင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ပထမအကြိမ်ဗဟိုကော်မတီစရုပ်ထအစည်းအဝေးကိုရန်ကုန်မြို့မှာဒီဇင်ဘာလ13ရက်နဲ့14ရက်နှစ်ရက်သက်တိုက်ကျင်းပခဲ့ပြီးတော့တိုင်းနယ်ပြည်နယ်အသီးသီးကဗဟိုကော်မတီဝင်112ယောက်တက်ရောက်ခဲ့ပါတယ်ဒီကနေ့စည်းဝေးနောက်ဆုံးနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲမှာကျင့်သုံးမဲ့ပါတီမူတွေနဲ့ပတ်သက်လို့ကြားပြတ်ရွေးကောက်ပွဲတွေကချမှတ်ခဲ့တဲ့မူတွေအတိုင်းကျင့်သုံးသွားမယ်အကြောင်းအဓိကဆုံးဖြတ်ချက်ချခဲ့တာတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညံဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ဆုံးဖြတ်ချက်တွေကအဓိကလို့ပြောရင်တော့ကြားပြတ်ရွေးကောက်ပွဲတွေကအငြင်းလို့ချမှတ်ခဲ့တဲ့မူ300အဲ့ဒါကဖွဲ့စည်းပုံတရားဝင်တွေပြင်ဆင်ရေးနော်တိုင်းရင်းသားအမျိုးသားညီညွတ်ရေးအဲ့ဒီမူတွေကိုဆက်လက်ပြီးအတည်ပြုတယ်လို့ဆုံးဖြတ်တယ်။သဘောကတော့လာမယ့်ရွေးကောက်ပွဲမှာဆက်လက်ပြီးတော့ဆက်မှတ်မယ့်မူတွေထဲမှာအဲ့ဒါတွေကိုအတည်ပြုမယ်အဲ့ဒါတွေပါမယ်လို့ဆုံးဖြတ်တာအရေးကြီးတဲ့ဆုံးဖြတ်ချက်လို့အငယ်ထင်ပါတယ်။အမျိုးသားညီညွတ်ရေးဆိုတာငြိမ်းချမ်းရေးအကျိုးဝင်တာပေါ့နော်။ငြိမ်းချမ်းရေးအခုကာလမှာအခြေအနေတွေကမကောင်းဘူးလို့ပြောတဲ့လူတွေလည်းအများကြီးရှိနေတယ်ဘလုတ်ပဲစီရင်းရင်းရင်းနဲ့ပတ်သက်ပြီးတော့အံရဲတို့အပြုတ်ဘောဆောင်ပြီးတော့ငင်းညာကြီးဆောင်ရွက်ဖို့ကိုလည်းအဲ့ဒီမှာပါပါတယ
်ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်ကလည်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ဒီမိုကရေစီစံနှုန်းစံထားတွေနဲ့ကိုက်ညီအောင်မပြောင်းလဲပဲနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီလို့ပြောလို့မရနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်လာမယ့်2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရောက်မရောက်ဆိုတာအဆုံးဖြတ်ပေးမှာဖြစ်တယ်လို့ပြောဆိုသလိုတွဲဆောင်ဆွေးနွေးရေးကိုပြက်ပြားအောင်လမ်းလွှဲတဲ့လုပ်ရက်တွေကို NLD အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းအစည်းအဝေးပထမရက်ဖွင့်ပွဲမှာမိကွန်းပြောဆိုခဲ့တာပါအမျိုးသားရင်ကြားစီရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ပြီးတော့စီးလုံးညီညွတ်ရေးဆောင်ရွက်ဖို့အပြင်ရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးလှုပ်ရှားမှုကိစ္စတွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးခဲ့ကြတာတွေကိုမန္တလေးတိုင်းဗဟိုကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကအခုလိုပြောပါတယ်။ဟ
ိုတိုင်းရင်းသားဒေသတွေမှာ တိုင်းသားပါတီအဖွဲ့အစည်းတွေနဲ့ဟာလာတိုင်းသားအဖွဲ့အစည်းတွေနဲ့ဘယ်လိုမျိုးစီစီလုံးလုံးပူးပေါင်းဆောင်ရွက်မလဲဆိုတဲ့ဟာကိုအတိုင်းသားဒေသတွေကတင်ပြလာတာရှိတယ်။နောက်တိုင်းသားအဖွဲ့အစည်းတွေကိုအခုကျမတို့ NLD မှာပါဝင်နေပေါ့နော်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုဘယ်လိုအဆင့်သတ်ထားမလဲဆိုတာကိုတိုင်းသားတွေတင်ပြထားတာရှိတယ်။2015ရေကောက်ွယ်နီးလာပြီးဖြစ်တဲ့အတွက်အောင်နိုင်ရေးကိစ္စတွေကိုဘယ်လိုလုပ်ကြမလဲဆိုပြီးတော့တင်ပြလာတာတော့ရှိပါတယ
်။လာမယ့်2015ကို NLD ဘက်ကစီယုံရေးနှစ်အဖြစ်သတ်မှတ်လိုက်ပြီးတော့ရွေးကောက်ပွဲကာလလွှတ်တော်ကိုယ်စားလှယ်ရွေးချယ်မှုတွေနဲ့အတူလာမယ့်ရွေးကောက်ပွဲကာလနိုင်ငံအဝန်းစီယုံလှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒေါ်စနာမင်းပြောပြတာကတော့
အဓိကကတော့2015ကိုစီယုံရေးနှစ်အဖြစ်ကြာတမ်းမယ်လို့ဆုံးဖြတ်လိုက်ပါတယ်2015နှစ်ပတ်လုံးကိုဗိုလ်ချုပ်ရာသီအထိမ်းမှတ်ပွဲတွေကိုနိုင်ငံနဲ့အဝန်းလှုပ်ဆောင်သွားဖို့ဆိုပြီးတော့ဒီလိုမျိုးဆုံးဖြတ်လိုက်ဒါပေမဲ့ဘလို့ strategy တွေနဲ့စီယုံရေးတွေလှုပ်ဆောင်မလဲဆိုတာကတော့အသေးစိတ်ကိုတော့ဘာမှမပြတတ်ဘူးအော်ဒီတော့ကိုယ်နေတဲ့အချင်းပေါ့နော်ဘယ်လိုသတ်မှတ်ထားကြလဲဆိုပြီးတော့တိုင်းငယ်ပြည်နယ်ကမေးတာရှိပါတယ်အဲ့ဒီမှာကြတော့လွတ်တော်ကိုယ်နေတဲ့ရေချင်းတွေရခင်ပေးထားတဲ့မူတိုင်းနဲ့ဒီတိုင်းနဲ့သတ်မှတ်ထားပါတယ်လို့ပြောတယ်အဲ့ဒါကတော့ဘာလဲဆိုရချင်းလုံးဝပေါ့နော်ဟိုအမျိုးပါတီပေါ်မှာတစ္ဆာရှိရဲ့လူတိုင်းသားကိုဦးစားပေးမယ်ဆိုတော့ဒီလူကိုယ်လုံးကချမှတ်ထားတဲ့မူတိုင်းနဲ့လို့ပြန်ဖြေပါတယ်
နိုင်ငံရေးပြည်သူတွေကြားလိုအပ်ချက်တွေကိုအရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနဲ့ပတ်သက်လို့အရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကချမှတ်ခဲ့တဲ့မူဝါဒတချို့ကိုလည်းပြန်လည်ပြင်ဆင်ခဲ့တာတွေရှိတယ်လို့ဒေါ်စနာမင်းကပြောပြပါဗျ။
အော်ဒီကိုယ်တော့ကတော့ NLD ကဟာလာ CSO ရေဒေတာဘေးမှာရှိတဲ့ CSO NGO တွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်ထားတဲ့ကိစ္စတွေကိုခွင့်မပြုပါဘူး။ဒါပေမဲ့အခုကတော့ဒီဒေတာဘေးမှာရှိနေတဲ့သူတို့အတိုင်းအတာတွေကတင်ပြတာရှိပါတယ်။ဒီ NLD ထက်ပိုပြီးတော့CSO NGO တွေကပြည်သူလူထုနဲ့ပို့ပြီးထိတွေ့တာတွေများတယ်။အဲတော့သူတို့တွေနဲ့ပူးပေါင်းဆောင်ရွက်ခြင်းတယ်လို့ပြောပါတယ်။အဲတော့ဒီ CSO NGO တွေနဲ့လည်းချိတ်ဆက်ပြီးတော့ဆောင်ရွက်လို့ရပါတယ်တဲ့။အဲ့လိုမျိုးခွင့်ပြုနေပေးလိုက်ပါတယ်
တိုင်းဒေသကြီးအသီးသီးကတက်ရောက်လာတဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်တွေဘက်ကအစီရင်ခံစာတွေတင်သွင်းဆွေးနွေးပြီးတဲ့အခါမှာတော့ပါတီတွင်း2015လှုပ်ရှားမှုတွေကိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးရန်ကုန်မှာနှစ်ရက်တာကျင်းပခဲ့တဲ့ဗဟိုလုံးမှုဆောင်ကော်မတီအစည်းအဝေးအပြီးမှာတော့သတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်း NND ကပြုလုပ်ခဲ့ပါတယ်ရှင်
မဆုမမဲမြန်တင်ပြသွားတာပါရှင်ခုတော့မလေးရှားနိုင်ငံဘက်ကသတင်းတစ်ပုဒ်တင်ပြပါဦးမယ်မလေးရှားနိုင်ငံမှာတရားမဝင်ဝင်ရောက်လာသူတွေကိုအိမ်တွေထဲချီဝင်ပြီးဖမ်းဆီးမှုတွေလုပ်နေတယ်လို့မလေးရှားနိုင်ငံတွင်အကြမ်းဖက်တပ်ဖြတ်မှုတွေမှာတန်တရားရှိသူတွေကိုလည်းရဲတွေကဖမ်းဆီးစစ်ဆေးနေပြီဖြစ်ပါတယ်ဒီထဲမှာတန်တရားရှိသူတွေဖြစ်ဖမ်းဆီးခံထားရသူတွေဟာရိုဟင်ဂျာလူမျိုးတွေအဖြစ်မလေးရှားရဲတွေကထုတ်ဖော်ပြောဆိုနေပါတယ်အကြောင်းဆုံးကို VOA ထိုင်းခြေဆိုင်သတင်းချောက်မအေးမာကတင်ပြထားပါတယ်ရှင်
မလေးရှားနိုင်ငံမှာ2014ခုနှစ်အတွင်းအကြမ်းဖက်တပ်ဖြတ်မှုပေါင်း50ကျော်ရှိတဲ့အကြောင်းမလေးရှားရဲတွေကထုတ်ဖော်ပြောဆိုခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသား20ကျော်ဟာလည်းအကြမ်းဖက်တပ်ဖြတ်ခံခဲ့ရကြောင်းမလေးရှားရဲတွေကအတည်ပြုခဲ့ပါတယ်။ဒီဇင်ဘာလထဲမှာတပ်ဖြတ်သူတွေလို့တန်တရားရှိသူတွေရဲ့နေအိမ်တချို့ကိုလည်းရဲတွေကဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့တယ်လို့တရားမဝင်နေထိုင်နေတဲ့နေရာတွေကိုလည်းဝင်ရောက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့တာပါ။မြန်မာနိုင်ငံသားတွေတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တန်တရားရှိသူတွေကိုတော့ရဲတွေကလိုက်လံရှာဖွေဖမ်းဆီးမှုတွေဇက်တိုက်လုပ်နေတဲ့အကြောင်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတဦးကလည်းပြောပြပါဗျ
။ဒီဒီမှာအယောက်20ပြည့်ရဲ့အမှုမှာတပည့်တန်တရားရှိတဲ့စုဖမ်းမြောက်လူတွေကိုလိုက်နေတယ်ဒီနေ့အပေးအတန်လိုက်နေတယ်လို့ဒီနေ့မှာပြောပါရတယ်။နောက်ဆက်ပြီးတော့အခုဖမ်းခံရတဲ့လူ3ယောက်ရဲ့နာမည်တွေယူရန်ကနံပါတ်တွေပါဒီကိုထုတ်ပေါ်ပြရတယ်။အဲဒီလောက်ပဲရှိသေးတယ်ဒီလိုကြီးရတာလို့ဆိုရင်ကြားလို့ကြီးရတာကိုရင်းကြားလို့ကြီးရတာနာမည်ကြီးရတယ်ကျွန်တော်တို့ဒီပမာဏနဲ့မပါပါဘူ
းဒီဇင်ဘာလ23ရက်နေ့တုန်းကမလေးရှားနိုင်ငံပီနန်မြို့နယ်စွန်ကိုင်းပတ္တနီရပ်ကွက်ထဲကနိုင်ငံခြားသားအလုပ်သမားများနေထိုင်ရာအိမ်တလုံးကိုဝင်ရောက်စီးနှင်းရမှာတော့မြန်မာနဲ့ဘင်္ဂလားလူမျိုး46ဦးကိုဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်
46ယောက်ပြည်နယ်မှာဟုတ်ပါတယ်ပြည်နယ်နယ်စုံလိုက်တက်တယ်တက်တယ်ကိုပါကျွန်တော်ကဒီကုန်းကြီးဖြစ်နေတဲ့တာဝေါ်တို့ပြည်နယ်လို့မဟုတ်စုံလိုက်တက်တယ်မြေဆက်ကန်တနင်္လာရောက်ဝေးရမှာကျွန်တော်မှာတို့ဒီအိမ်ထဲမှာစုနေနေရှိလို့ဘေးရလာသွားပြီးတော့မေးတာမေးတော့မင်္ဂလာဒေ့စ်နဲ့မြန်မာလို့ပြောတာမြန်မာဆိုတော့ကျွန်တော်ဒီရခိုင်ရှိတဲ့မြေဆက်ကန်လူတွေအားလုံးများတယ
်မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးမင်းမင်းဝင်းကတော့ဒါဟာတရားမဝင်လူတွေကိုဖမ်းဆီးတာဖြစ်ကြောင်းမြမာရီပါတယ်ဆိုတာကိုတော့အတိအပြုပြောကြပါဗျ။အ
ေးဗမာရီလည်းအချုပ်ပါတယ်ဗျ။အရောက်ပနရောက်တော့တော်တော်အတိအကျတော့မသိရသေးဘူးဗျ။အော်ပရာတီနေနဲ့ဖမ်းတာပါတရားမဝင်တဲ့ဟာလေး။
မလေးရှားနိုင်ငံမှာတရားဝင်ကောတရားမဝင်ကောအလုပ်လုပ်ကြနေကြတဲ့မြန်မာတွေတိတ်နေချီရှိပြီးနေ့စဉ်လဲခိုးဝင်မှုတွေကရှိနေတာပါတချို့ကတော့လျှင်စီးပြဒုက္ခတွေတွေဖြစ်ခိုးဝင်ဖို့ကြိုးစားနေကြတာဖြစ်ပြီးတချို့ကတော့ထိုင်းနိုင်ငံကနေတဆင့်ကုန်းလန်းတွေကနေခိုးဝင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရဲ့အတ္တိကယုံတွေဖြစ်ပြီးမှမလေးရှားနိုင်ငံကိုရောက်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေကြားမှာတော့အကျန်းဖက်တိုက်ခိုက်ခံရမှုတွေရှိနေတာကြောင့်အတော်များများကနေရရင်းကိုပြန်ရသူတွေလည်းရှိနေတာပါမလေးရှားနိုင်ငံမှာ2014ခုနှစ်အတွင်းနိုင်ငံသားတွေအကျန်းဖက်တပ်ဖြတ်ခံရမှုတွေနဲ့ပတ်သက်လို့တော့ဒီနှစ်ကုန်ပိုင်းမှာမလေးရှားရဲတွေကဖမ်းဆီးစစ်ဆေးမှုတွေထိထိရောက်လုပ်လာတာတွေ့ရပါတယ်ပုံစံတူအကျန်းဖက်တပ်ဖြတ်ခံရမှုတွေနဲ့ပတ်သက်လို့မလေးရှားရဲတွေကစုံစမ်းဖော်ထုတ်မှုတွေကိုဒီဇင်ဘာလထဲမှာလုပ်လာပြီးတရားမဝင်နေထိုင်နေသူတွေကိုလည်းတင်းတင်းကြပ်ကြပ်ဖန်ဆီးမှုတွေလှုပ်လာတာဖြစ်ပါတယ်ရှင်
။မအေးအေးမှာမေးမြန်းတင်ပြထားပါရှင်။ခုတော့လာမယ့်အင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုဇော်ဝင်းလိုင်ကဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
ထရရှိမှာခင်ဗျမြန်မာနိုင်ငံမှာအိမ်စည်းတွေအဆမတန်ကြီးလွန်နေတဲ့အတွက်အိမ်ယာပိုင်ဆိုင်သူအချို့ဆားဟာလူဦးရေနဲ့မမျှတအောင်နေပါနေပါတယ်သူသဖြင့်တော့မြို့ပြတွေမှာနေထိုင်နေကြတဲ့အောက်ခြေဝန်ထမ်းတွေလက်လုပ်လက်စားတွေနဲ့စည်ရင်းသားလူထမ်းစားတွေကြားမှာကွာဟမှုပုံမှုကြီးထွားနေပါတယ်တက်ဆိုင်ရာအာဏာပိုင်တွေကစနစ်တကျနဲ့တံပိုးနဲ့အိမ်ယာလိုအရေးကြပေးဆပ်လို့ရနိုင်တဲ့အိမ်ယာစီမံကိန်းတွေလိုတိဆောက်ပေးရင်အဆင်ပြေနိုင်ပါသလားမြို့ပြကအိမ်ယာပြဿနာတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအခုလာမယ့်အင်္ဂါညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
် VOA American အသံရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းငွေတွေနဲ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။သောတာရှင်များရှင်။ဆောင်းနှင်းတွေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းတရားဒီကိုခန်းစားရစ်ဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါရယ်။ဒါကြောင့်ဒီကနေ့မှာတော့ Jessica Simpson နဲ့ Ashley Simpson တီဆိုတဲ့ The Little Drummer Boys တခြင်းနဲ့ဖျော်ဖြေပေးချင်ပါရယ်။နားဆင်ပါရှင်။ နေငွေနဲ့တရင်တွေကိုဆက်လက်တင်ဆက်ပေးနေပါရယ်တသက်ရှင်များရှင် VOA ရဲ့2015ပြက်ကရင်ကိုလက်ဆောင်ဖြစ်တောင်းယူလို့ရင်ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးစာရေးသားပေးဖို့တောင်းယူကြဖို့အသိပေးအပ်ပါရယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မျိုးလင့်နှွေထွေငင်းချမ်းရေးမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့တက်ကြီးစကားသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါပထမပိုင်းနိုင်ဝဲမှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစအဆုံးကိုဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုနားဆင်နေကြတဲ့တင်းငွေနဲ့ညနေဖက် VOA အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါရယ်။ညနေပိုင်းအစီအစဉ်တွေအဆုံးမသက်ခင်မှာတင်းအချင်းချုပ်ကိုမဆုမျက်မုံကတလက်အကျညာပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမှအစိုးရ30အတွက်ဒေါ်လာ 1.1 ထရီလီယံဘတ်ဂျက်ကိုစီနေထုတ်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။ရက်နေချီဒီနိုင်ငံရဲ့အရကစားကွက်တွေပြည်ထောင်စုအစိုးရရဲ့လုပ်ငန်းလှည့်ပတ်မှုတွေရပ်ဆိုင်းသွားနိုင်တဲ့ချိန်ချမှုတွေရှိခဲ့ပြီးနောက်မှာပဲစနေနေ့ညရုံးက2015ဘတ်ဂျက်အသုံးစရိတ်ကိုအထက်လွှတ်တော်မှအတည်ပြုနိုင်ခဲ့တာပါ။အခုအတည်ပြုလိုက်တဲ့ဘတ်ဂျက်က2015စက်တင်ဘာလအထိအစိုးရလုပ်ငန်းအားလုံးနီးပါးအတွက်အသုံးစရိတ်ရမှာဖြစ်ပေမဲ့အမိမြေလုံခြုံရေးဆိုင်ရာအသုံးစရိတ်ကတော့ February 29ရက်နေ့အထိပဲရမှာဖြစ်ပါတယ်။ပီရူးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာရာသီဥတုဆိုင်ရာညီလာခံကနေ၈နှစ်ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကျင်းပမယ့်ညီလာခံကြရေးကမ္ဘာလုံးဆိုင်ရာရာသီဥတုသဘောတူညီချက်ရရှိစေနိုင်မယ့်ကိစ္စတွေကိုသဘောတူခဲ့ကြပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ပတ်သက်လို့တာဝန်ယူမှုပိုင်းမှာဒီချမ်းသာတဲ့နိုင်ငံတွေဘက်ကတာဝန်အများကြီးမယူဘူးလို့ဖွံ့ဖြိုးဆဲနိုင်ငံတွေကပြောပြီးဆွဆွဲခဲ့ပြီးတော့ဒီအစောပိုင်းမူကြမ်းတစ်ခုကိုပယ်ချခဲ့ပြီးနောက်မကြခင်မှာပဲအခုလိုမျိုးဒီသဘောတူညီမှုတွေကိုရယူနိုင်ခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့မိုတီထန်စွာရွာလို့တောက်ကြနေတဲ့ကမြေပြိုမှုအတွင်းမှာပျောက်ဆုံးနေတဲ့လူပေါင်း80ကျော်ကိုစက်ကရိယာကြီးတွေစတင်သုံးပြီးတော့ရှာဖွေနေကြပါပြီ။မြေပြိုတဲ့ Central Java ပြည်နယ်ကိုသမရဒီကနေ့တနင်္ဂနွေနေ့မှာလာကြည့်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်လုပ်ကြဖို့အလေးထားပြောခဲ့ပါတယ်။ရွှေမြေတွေအပြက်စီးတွေကြားမှာပိတ်မိနေနိုင်တဲ့သူတွေကိုကယ်ဆယ်ရေးတွေကလက်တွေနဲ့အဖြစ်လုပ်ထားတဲ့ပစ္စည်းတွေနဲ့သုံးပြီးတော့ရှာဖွေခဲ့ကြပါတယ်။တခါဂျပန်နိုင်ငံမှာတော့အချိန်ဆောပြီးတော့ကျင်းပနေတဲ့အထွေထွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့သူ့ရဲ့ Liberal Democratic Party ကပဲပြန်ပြီးတော့အနိုင်ရမဲ့ပုံရှိနေပါတယ်။ဝန်ကြီးချုပ်အာဘေရဲ့စီးပွားရေးမူဝါဒတွေအပေါ်အဆုံးဖြတ်ပေးမဲ့ဆန္ဒခံယူပွဲလို့အခုရွေးကောက်ပွဲကိုတုံ့တက်နေကြပါတယ်။တခါအမေရိကန်ပြည်ထောင်စုမှာတော့ဒီတရားဥပဒေစိုးမိုးရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ကြဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်မြို့တော်များများမှစနေနေ့တုန်းကလုပ်ခဲ့တာမှာလူပေါင်းထောင်ပေါင်းချီပါဝင်ဆန္ဒပြခဲ့ကြပါတယ်ရှင်။
တရင်အချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လုပ်ရင်းမှုကမဆုမုံဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Brian Maculie ဖြစ်ပါတယ်။ VOA American အတန်းရဲ့တင်းလာနေမနေ့ပဲအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းတိုမီတာ24 32 40ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.